ော်လူငယ်နဲ့တွေ့တယ်။ညီမတို့ရဲ့နှစ်သက်ခုအခါသမယအတားကြံပွဲတော်ကြီးအတွင်းမှာစုံခဲ့ကြုံခဲ့ရတဲ့လူငယ်လေးတွေအကြောင်းနည်းနည်းပပပြောပြချင်ပါတယ်။ကျွန်တော်တို့လုပ်နေတဲ့ပန်းစကားလှူရှားမှုလေးကိုသကြံကာလအတွင်းမှာလည်းဆက်လက်လှူရှားကြဖို့အတွက်အင်တာနက်စာမျက်နှာတွေပေါ်ကနေတဆင့်စေတနာဝန်ထမ်းလူငယ်လေးတွေကိုဖိတ်ခေါ်ခဲ့တဲ့အခါလူငယ်တော်တော်များများဟာစိတ်ပါဝင်စားစွာနဲ့လာရောက်ပူးပေါင်းကြတာကိုတွေ့ရပါတယ်။ကျွန်တော်တို့ကောင်းနစီနဲ့ပန်းတွေလိုက်ဝေကြတယ်။ဓမ္မပြည်မှာအမုန်းစကားများအလိုမရှိ No Hate Speech for Myanmar ဆိုတဲ့စာသားရေးထားတဲ့ Rubber လက်ပတ်လေးတွေဝေတယ်။ပြီးတော့သုံးပေလေးပေဗနိုင်းတွေကိုရေပတ်ခံထွက်တဲ့ကားတွေမှာလိုက်ချိတ်ပေးတယ်။လူသားချင်းချင်းအမုန်းမပွားဖို့ငါတို့နှုတ်ကိုစောင့်ကြည့်စို့ဆိုတဲ့စာသားလေးတွေရေးထားတဲ့ Sticker တွေကိုကားတွေမှာလိုက်ကပ်တယ်။အချို့နေရာတွေမှာလူသားချင်းချင်းအမုန်းမပွားငါတို့ပန်းစကားလူသားချင်းချင်းအမုန်းမပွားငါတို့ပန်းစကားဆိုပြီးအော်ကြတယ်။ပြီးတော့ရေပတ်လဲခံတယ်တချင်းတွေပွင့်ထားတဲ့နေရာရောက်တော့လေစေးကျက်နဲ့အညီကကြခုံကြရပေါ့ဒါဟာလူငယ်တွေရဲ့တဘာဝပါပဲလောက်ဆရာရှိတာကိုတာဝန်ကြီးကြီးလောက်ကြတယ်လို့ပြောဆရာရှိတဲ့အချိန်မှာလဲသူတို့ဘာကိုမထိခါရအောင်တတိထားပြီးပြောခဲ့ကြပါတယ်ကျွန်တော်တို့မုန်းစကားတွေလိုက်ဖြန့်မနေဘူးကျွန်တော်တို့မကြောက်ဝဲမနာတာတွေအော်ဟစ်ဆဲဆုံမနေကြဘူးကျွန်တော်တို့ရံမစကြဘူးရံမဖြစ်ကြဘူးကျွန်တော်တို့မရိုင်းဘူးမမူးဘူးမရှူးဘူးပန်းစကားလှူရှာမှုရဲ့အစိပ်ပိုင်းတွေဖြစ်တဲ့အတွက်စိတ်နဲ့နှုတ်ကိုစောင့်ကြည့်ကြဖို့ကမ္မထွက်ခင်ကလေးကလူငယ်တွေကိုမှားခဲ့ပါတယ်။ဒါကလည်းသတိပေးတဲ့အနေနဲ့ပြောရတာဆိုပေမဲ့ကျွန်တော်ကတော့ဒီလူငယ်တွေကိုယုံကြည်ပါတယ်။ဒီနေရာကိုဒီလိုအလုပ်တွေလုပ်ဖို့ရောက်လာကြတယ်ဆိုတဲ့ကဒီလူငယ်တွေမှာစိတ်ရင်းစိတ်မိုက်တွေပါမလာကြဘူးဆိုတာသိချပါတယ်။ကျွန်တော်တို့အဖွဲ့ကလူငယ်တွေတွေမကပါဘူး။ကြံကာလမှာပျော်ကြမြူးကြတဲ့လူငယ်တွေထဲမှာစိတ်ရင်းစိတ်မိုက်တွေဝင်နေတဲ့သူနဲ့အတိအသေးရှိရှိထင်းထင်းသေးသေးနေကြတဲ့သူတွေကိုအချိုးချကြည့်မယ်ဆိုရင်မိကိုမိမိထိမ့်သိမ့်နိုင်ရသူတွေများတယ်လို့ကျွန်တော်ကတော့ယူဆပါတယ်မိမိကိုမိမိထိမ့်သိမ့်နိုင်ရသူတွေဖြစ်ကိုကိုကိုပြိုးထောင်ကြရင်ကိုစည်းကိုကံကိုနားလည်မှုနဲ့ကိုနေနိုင်တဲ့လူအဖွဲ့စည်းဖြစ်ကြောင်းတက်သေးပြနိုင်တာဟာလူအဖွဲ့စည်းတစ်ခုရဲ့အောင်မြင်မှုပါပဲအဲ့လူအဖွဲ့စည်းရဲ့ကိုခံအားလည်းဖြစ်ပါလေတယ်အခြေခံအားဖြင့်လူငယ်တွေရဲ့စိတ်ဟာအဖြူတဲလို့ဆိုနိုင်ပေမဲ့အဲ့ဒီအဖြူတဲဖြစ်ခြင်းကိုပဲအားနည်းချက်တစ်ခုလို့အသုံးချပြီးကိုလိုရာအယောင်ဆိုးကျင်ကြတဲ့သူတွေရဲ့စနစ်တကျဖျက်ဆီးမှုကြောင့်လူငယ်ချို့ရဲ့စိတ်တွေဟာမင်းညှင့်ပိတ်မောင်ကုန်ကြပါတယ်။တိတ်ကိုစိတ်မချမ်းသာစရာကောင်းသလိုနှမျောစရာလည်းကောင်းလှပါတယ်။အဲ့လူငယ်တွေဟာကိုကိုယ်တိုင်ကိုဘဝကိုဆုံးရှုံးကြရတယ်လို့ပဲ။တိုင်းပြည်နဲ့လူအဖွဲ့စည်းအတွက်လည်းကြီးမားတဲ့ဆုံးရှုံးမှုပါ။လူငယ်တွေအနေနဲ့မိမိတို့ရဲ့ဖြူစင်မှုကိုမိမိတို့ကိုယ်တိုင်ကာကွယ်ဆောင်ရှောက်ကြဖို့လိုပါတယ်။လူအဖွဲ့စည်းအတွင်းမှာမုန်းတရားတွေလိုက်လံဖြန့်ဖြူးနေကြသူတွေရှိနေပေမဲ့အကြံအခါသမယဟာကြီးမားမားမဲဆက်မရှိပဲကုန်လွန်ပြီးဆုံးသွားခဲ့တာဟာမြန်မာနိုင်ငံသားအလုံးရဲ့ချစ်ချင်းမေတ္တာတရားကိုရှည်ရန်တင်ခဲ့ကြသောစိတ်ထားတွေကြောင့်ပဲဆိုတော့သိကြပါတယ်။နေဆန်းတရားနေ့ရောက်တော့လဲကျွန်တော်တို့အဖွဲ့ရွှေဒဂုံဖျားတောင်ပတ်မြို့မှာပန်းတွေစတေကာတွေဝေကြပါတယ်။စတေကာတွေပေါ်မှာရေးထားတာကပန်းစကားတို့ဖူးပွင့်ဝေနှစ်သက်မင်္ဂလာငြိမ်းချမ်းစေတဲ့။ကျွန်တော်တို့အဖွဲ့နဲ့အတူအခြားသောအဖွဲ့တွေကလည်းစတူဒီသာအေးအေးတိုက်တဲ့သူကတိုက်မုတ်ဝေတဲ့သူကဝေနဲ့တိတ်ကိုချစ်စရာကောင်းတဲ့လေးထလေးတွေကိုမြင်ရတာကြည်နူးစရာကောင်းလှပါတယ်။ဒီလိုရင်ချင်းမှုတွေထွန်းကားတဲ့ဒီလိုနိုင်ငံတနိုင်ငံမှာတခါတခါအသက်အိုးအိမ်စီးတဲ့တွေကိုဖျက်ဆီးတတ်တဲ့ဒေါသထွက်နေတဲ့လူအုပ်ကြီးပေါ်ပေါ်လာတာတိတ်ကိုအံ့ဩစရာကောင်းပါတယ်။ဒါဟာရွေချက်ကြီးကြီးနဲ့စနစ်တကျကိုအကွက်ချစီမံခဲ့တဲ့ယာစွဲမှုပါ။လူအဖွဲ့စည်းအတွင်းကိုတင်းချတိုးဝင်ကြည့်တဲ့အခါအားလုံးဟာငြင်းငြင်းချမ်းချမ်းနဲ့လုံခြုံအေးဆေးစွာနေထိုင်နေကြတာကိုတွေ့ရပါတယ်။ရက်စန်းတရားနေ့မှာဆိုတော့လူတွေရဲ့ငြင်းငြင်းညင်ညာသောစိတ်အခြေအနေကိုပိုပြီးမြင်ကြရတယ်။ဒါပေမဲ့ဒီလိုစိတ်အခြေအနေတွေဟာတစ်နှစ်လုံးစာတည်မြဲရှင်သန်နေဖို့ကျွန်တော်တို့ကြိုးစားကြရမယ်ထင်ပါတယ်။နေဆန်းတရားနေ့မှာရှိနေကြတဲ့စေတနာတရားတရားမျိုးနားလည်စာနာမှုမျိုးချစ်ချင်းမြတ်တာတရားမျိုးကိုသာတစ်နှစ်ပတ်လုံးဆောင်ယူသွားပြီးထိမ့်သိမ့်ကြံ့ကြံ့နိုင်ကြမယ်ဆိုရင်ကျွန်တော်တို့နိုင်ငံပို့ပြီးငြိမ်းချမ်းလာဖို့မျှော်လင့်နိုင်မယ်လို့ယူဆမိပါတယ်။ငြိမ်းချမ်းရေးကိုလိုချင်ငြိမ်းချမ်းရေးကိုဖြစ်စေမယ့်လှုပ်ဆောင်မှုတွေကိုလုပ်ကင်ဆောင်ရွက်ကြဖို့လိုပါတယ်။ကမ္ဘာမြေငြိမ်းချမ်းပါစေလို့ပန်းမွင့်နေဆုတောင်းနေပါတယ်။လူငယ်တွေစူတောင်းနေပါတယ်ကလေးလေးတွေစူတောင်းနေပါတယ်အဖိုးအဖွားတွေစူတောင်းနေပါတယ်အားလုံးကစူတောင်းနေကြပါတယ်စူတောင်းနေရုံနဲ့မကပဲငြိမ်းချမ်းရေးအတွက်အုတ်တစ်ချက်တဲတဝင်းဖြစ်ကြဖို့လူငယ်တွေကြိုးစားဆောင်ရွက်နေကြပါတယ်ငြိမ်းချမ်းခြင်းဆိုတဲ့ပန်းတစ်ခင်းကိုပြိုးနိုင်ဖို့ကျွန်တော်တို့အားလုံးပန်းတွေလိုပွင့်ပြစ်လိုက်ကြစို့လားဗျာချစ်ချင်းမြတ်တာကိုမြတ်လို့ပါဉာဏ်ပညာကိုတန်ဖိုးထားပါအမှုပညာကိုခံစားတတ်ပါစေကျွန်တော်နေဖုံးလပ်ပါ